အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဒေသောက်တာမှာဗီယက်နမ်နိုင်ငံကိုအတူယူဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ဗီယက်နမ်နဲ့အမေရိကန်တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော်ဗီယက်နမ်နိုင်ငံကလှုပ်လာတာမျိုးကိုအတူယူဖို့တိုက်တွန်းတာပါ။ပျော်ရွှင်မှုတော်မှာနေရကြဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုဗီယက်နမ်နိုင်ငံကိုခီးဆက်တာပါ။အမေရိကန်ဟာရန်သူဟောင်းတွေနဲ့ဆက်ဆံရေးဒေသောက်နိုင်တယ်ဆိုတာအမေရိကန်နဲ့ဗီယက်နမ်ကြားပုံမှန်ဆက်ဆံရေး23နှစ်ကြာရှိထားတာကသက်သေဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာတကယ်ကိုဖြစ်နိုင်ခြေရှိတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုဒီထူးခြားလာတဲ့လမ်းကြောင်းကိုဗီယက်နမ်နိုင်ငံဘယ်လိုဖြတ်တန်းထားတယ်ဆိုတာကျွန်တော်တို့သိလို့ပါပဲလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဖို့ဆွံ့လို့ဖို့အမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုတယ်လို့မြောက်ကိုရီးယားကဆွဆွဲပြီးဆွေးနွေးပွဲဟာအစီမကောင်းစရာပဲလို့ပြောတဲ့ပေါ်ဝန်ကြီးပွန်ပေယိုကတော့ခပ်ဖို့ပေါ်ပဲတုံ့ပြန်ပါတယ်။အဲဒီပန်ကြားချက်တွေဟာလူမိုက်ဆန်ဆန်ဆိုရင်ကမ္ဘာကြီးဟာလူမိုက်တယောက်ပါပဲလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဗက်ထရီနှုန်းကြီးစီစဉ်တွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကအကြိမ်များစွာတောင်းဆိုမှုတော်ကိုထောက်ပြပြီးဝန်ကြီးပွန်ပေယိုကပြောပါတယ်